မြန်မာအကြက်တဲဖြစ်ရှင်းနဲ့ပတ်သက်ပြီးမလေးရှားဟာသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုကိုတိုးမြှင့်လုပ်မယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအေဘရာဟမ်ကလာအိုစာဆီယံထိပ်သီးအစည်းအဝေးတွေအပြီးသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာကမလေးရှားနဲ့ထိတွေ့ဆက်ဆံရေးကိုတိုင်းရိုက်တက်တက်ကြွကြွလုပ်ဖို့အသင့်ရှိတာကိုပြနေတဲ့အတွက်ဒါအပြုသဘောဆောင်တဲ့တိုးတက်မှုဖြစ်ကြောင်းနဲ့နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဟက်ဆမ်ကိုမြန်မာနဲ့ညှိနှိုင်းဆွေးနွေးမှုတွေစီစဉ်ဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့လည်းပြောပါတယ်။မြန်မာအရေးအတွက်အာဆီယံခေါင်းဆောင်တွေသဘောတူချက်မှတ်ထားတဲ့ဘုံသဘောတူညီချက်9ရရှိပေမဲ့အဆင့်မြင့်အရာရှိအဆင့်အလွတ်သဘောဆွေးနွေးမှုလည်းရှိရမှာဖြစ်တာကြောင့်ရှင်းလင်းရမယ့်ကိစ္စရပ်တွေကိုမြန်မာနဲ့ရှင်းလင်းပြောဆိုနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။စစ်တပ်အာဏာသိမ်းချိန်ကစပြီး4,000လောက်တေဆုံးရတယ်လို့တသန်းနီးပါးနေဆွန့်ခွာထွက်ပြေးခဲ့ရပြီးမလေးရှားကမြန်မာဒုက္ခသည်2,000လောက်ကိုလက်ခံထားတယ်လို့ဒါအပြင်ထိပ်သီးဆွေးနွေးပွဲတွေအတွင်းမြန်မာရေးဟာထိပ်တန်းဆွေးနွေးမှုတစ်ခုဖြစ်ခဲ့တယ်လို့လည်းပြောပါတယ်။